Google, Apple, Huawei, စားရကပနီးပညာကုမ္ပဏီကြီးတွေအပေါ်တွင်ကုမ္ပဏီပေါင်း38ခုကိုမြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းမှာပါဝင်ဆက်ဆံမှုရှိနေတဲ့အတွက်နောက်ထပ်နာမည်ပြသရင်း British အစိုက်ဘာမခင်ပင် UK ကအင်္ဂါနေ့မှာထည့်သွင်းလိုက်ပါတယ်။လူခွေချိုးပေါမှုတွေကျွလွန်နေတယ်လို့ဆက်ဆွဲခံထားရတဲ့မြန်မာစစ်တပ်နဲ့ဆက်ဆက်လုပ်ကင်မှုတွေဆက်ပြီးမလုပ်နိုင်အောင်စီးပွားရေးကုမ္ပဏီတွေကိုဖိအားပေးတာဖြစ်ပြီးပိတ်ဆို့မှုတွေမလုံလောက်သေးဘူးဆိုတာချပြတာဖြစ်တယ်လို့ဘာမခင်ပင် UK ရဲ့အမှုဆောင်ညွှန်ကြားမှု Markဖာမနာက VOA ကိုပြောပါရယ်မအင်ဂျင်နိုင်ကအကြောင်းစုံကိုဆက်လက်တင်ပြမှာပ
ါမြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေလူခွင့်ရေးချိုးဖောက်မှုတွေတဘာဝပတ်ဝန်းကျင်ထိခိုက်မှုတွေနဲ့ဆက်နွယ်နေတဲ့ကုမ္ပဏီပေါင်း49ခုကိုနာမည်ပြ Dirty List စီးရင်အဖြစ်2018ခုနှစ်ဒီဇင်ဘာလကဘာမကမ်ပိန်း UK ကထုတ်ပြန်ခဲ့ပြီးတဲ့နောက်အခုဩဂုတ်လ20ရက်နေ့မှာနောက်ထပ်ကုမ္ပဏီအသစ်38ခုရဲ့အမည်တွေကိုနာမည်ပြည့်စီးရင်အဖြစ်ထပ်မံကြေညာခဲ့တာဖြစ်ပါတယ်အဲ့ဒီကုမ္ပဏီအသစ်တွေထဲမှာ American နည်းပညာကုမ္ပဏီကြီးတွေဖြစ်တဲ့ Google နဲ့ Apple အပါအဝင်ပြင်သစ်စွမ်းအင်ကုမ္ပဏီဖြစ်တဲ့ EDF ဒေတာအခြေစိုက်အင်ယာမြင်နဲ့တည်ယူပို့ဆောင်ရေးကုမ္ပဏီဖြစ်တဲ့ Pew Group တရုတ်နည်းပညာကုမ္ပဏီကြီးဖြစ်တဲ့ Huawei နဲ့ American ရင်းနှီးမြှုပ်နှံမှုကုမ္ပဏီဖြစ်တဲ့ TPG Capital တို့ပါဝင်နေပါတယ်။ Burma Campaign UK အနေနဲ့နောက်ထပ်သုတေသနပြုအချက်လက်တွေကိုရှာဖွေပြုစုရမှာအခုလိုနာမည်ကြီးကုမ္ပဏီတွေဟာမြန်မာစစ်တပ်ပိုင်ဆိုင်တဲ့ကုမ္ပဏီလုပ်ငန်းတွေနဲ့ဆက်ဆက်လုပ်ကိုင်နေတယ်ဆိုတဲ့အထောက်အထားတွေတွေ့ရှိခဲ့တဲ့အတွက်အခုလိုကုမ္ပဏီပေါင်း38ခုရဲ့အမည်အစင်းတွေကိုနောက်တိုးအဖြစ်ထုတ်ပြန်ခဲ့တာဖြစ်ကြောင်းအမှုဆောင်ညွှန်ကြားမှု Mark Farmana ကVOA ကိုပြောပါရယ
် And we've included companies like Apple who are hosting apps for the military Mitel mobile phone company
မြန်မာစစ်တပ်ဒစိတပိုင်းပိုင်ဆိုင်တဲ့ Mitel mobile phone company ရဲ့ application တွေအတွက် Apple company ကလက်ခံဝန်ဆောင်မှုပေးတာကြောင့်သူ့ကိုနာမည်ပြည့်စီးရင်ထဲမှာကျွန်တော်တို့ထည့်ခဲ့တာပါနောက်ထပ်နာမည်ပြည့်စီးရင်တစ်ထဲမှာပါနေတဲ့ Google ဆိုရင်လဲဘူဂျုံမင်းကြီးမင်းအောင်လိုင်းအပါအဝင်မြန်မာစစ်တပ်အတွက်internet application တွေအသုံးပြုနိုင်အောင်လက်ခံခဲ့ပါတယ်။ American ရင်းနှီးမြှုပ်နှံမှုကုမ္ပဏီကြီးတစ်ခုဆိုရင်လဲစစ်တပ်ပိုင်း Mitel Company အတွက်အဓိကလုပ်ပေးနေတဲ့စက်သက်ရေးတာဝါတိုင်းကုမ္ပဏီကြီးတစ်ခုကိုပိုင်ဆိုင်ထားတာဖြစ်ပါတယ်
။ဒီလိုစီးရင်ပြုစုထုတ်ပြန်နိုင်ဖို့အထောက်အထားအချက်လက်တွေကိုဘယ်လိုပြုစုခဲ့သလဲဆိုတာကိုတော့ Mark Farmana ကအခုလိုရှင်းပြပါတယ
်။ We contact all the companies. So if we find evidence that we think a company
is Number 2 CNN ပါနေတဲ့ company အားလုံးကိုကျွန်တော်တို့စီးရင်အဖြစ်မထုတ်ပြန်ခင်အရင်ဆုံးဆက်သွယ်ခဲ့ပါတယ်။ကုမ္ပဏီအနေနဲ့ဖက်ဆက်လုပ်ကိုင်မှုပဲဖြစ်ဖြစ်ဝန်ဆောင်မှုပေးတာပဲဖြစ်ဖြစ်ကျွန်တော်တို့ကအထောက်အထားတွေ့ခဲ့တဲ့ဆိုရင်ဥပမာစစ်တပ်ကိုယ်တိုင်ဒါမှမဟုတ်စစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေအတွက်အင်တာနက်ဆက်သွယ်ရေးနေရာအဖြစ်အသုံးပြုခွင့်ပေးတဲ့ Apple, Google, Facebook တို့လိုမျိုးကုမ္ပဏီတွေကိုကျွန်တော်တို့အရင်ဆုံးအီးမေးလ်နဲ့ဆက်သွယ်ကျွန်တော်တို့တွေ့ရှိချက်တွေကိုပေးပို့ရပါတယ်။ကျွန်တော်တို့အဖွဲ့ဘာတွေလုပ်နေသလဲဆိုတာရှင်းပြထားသလိုစစ်တပ်နဲ့ဆက်ဆက်လှုပ်ဆောင်မှုတွေရပ်တန့်ဖို့နည်းလမ်းတွေတင်ပြထားပြီးတကယ်လို့အဖွဲ့ကရထားတဲ့အချက်လက်တွေမှားရင်းနေတယ်ဆိုရင်လည်းအသိပေးဖို့ဆိုတာတွေရေးသားပေးပို့ခဲ့ပါတယ
်။တချို့ကုမ္ပဏီတွေကတော့ Burma Campaign UK ကိုအကြောင်းပြန်ခဲ့ကြပြီးသူတို့အနေနဲ့မြန်မာစစ်တပ်နဲ့ပတ်သက်နေတဲ့ကုမ္ပဏီတွေနဲ့အလုပ်လုပ်နေတယ်ဆိုတာသဘောမပေါက်ခဲ့မိကြောင်းနဲ့သူတို့ဘက်ကဒီလိုဆက်ဆက်ပတ်သက်နေတာတွေကိုအဆုံးသတ်မှာဖြစ်တဲ့အတွက်သူတို့ကုမ္ပဏီတွေရဲ့အမည်တွေကိုနာမည်ပြည့်စီးရင်မှာထည့်သွင်းဖော်ပြခြင်းမပြုဘဲပြန်ပြီးဆက်သွယ်ပြောဆိုခဲ့တာရှိတယ်လို့ Mark Farmana ကဆိုပါတယ်။ဒါပေမဲ့ကုမ္ပဏီအများစုကတော့သူတို့ရဲ့အီးမေးလ်တွေကိုလေ့လာပြုထားပြီး Burma Campaign UK ကအများသိအောင်ထုတ်ပြန်ပြီးနောက်မှာသူတို့ကိုဆက်သွယ်လာကြတယ်လို့ Mark Farmana ကဆိုပါတယ်။အခုလိုနာမည်ပြည့်စင်းထုတ်ပြန်လိုက်တဲ့အတွက်ထိရောက်မှုရှိမရှိဆိုတဲ့မေးခွန်းနဲ့ပတ်သက်လို့တော့သူကအခုလိုပြောပါတယ
်။ We hope the dirty list will have two main impact one is
နာမည်ပြည့်စင်းထုတ်ပြန်လိုက်တဲ့အတွက်ထိရောက်တဲ့နှစ်ပိုင်းရှိမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။စစ်တပ်အနေနဲ့ပူးပေါင်းစီးပွားရေးလုပ်နေတဲ့ဒါမှမဟုတ်ပြည်ပကဖြစ်နေတဲ့နေရာတွေမှာလူခွေရေးချိုးဖောက်မှုတွေနဲ့ပတ်သက်နေတဲ့လုပ်ငန်းတွေနဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေကိုသူတို့လုပ်နေတဲ့လုပ်ငန်းတွေရပ်တန့်အောင်ဖိအားပေးဖို့ဖြစ်ပါတယ်။ Visa, Newtek, NG စတဲ့ကုမ္ပဏီတွေဟာလူခွေရေးချိုးဖောက်မှုတွေရှိနေတဲ့စစ်တပ်နဲ့ပတ်သက်နေတဲ့သူတို့ရဲ့လုပ်ငန်းတွေကိုရပ်တန့်ခဲ့ပါတယ်။နောက်တစ်ပိုင်းကတော့အစိုးရတွေကိုကျွန်တော်တို့ပြောချင်တာကစစ်တပ်နဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေကိုပါပိတ်ပင်ဖို့တန်ခတ်အရေးယူဖို့အရေးကြီးတယ်ဆိုတာပါကုလသမဂ္ဂအချက်အလက်ရှာဖွေရေး mission FFM ကလည်းကုမ္ပဏီတွေရဲ့စီးရင်ကိုပြုစုထုတ်ပြန်ထားသလိုအစိုးရတွေကိုလည်းဒီကုမ္ပဏီတွေကိုပါပိတ်ဆို့အရေးယူဖို့တောင်းဆိုထားပါတယ
်ကုမ္ပဏီ38ခုရဲ့အမည်တွေကိုနာမည်ပြည့်စီးရင်အသစ်အဖြစ်အင်္ဂါနေ့က Bama Gambe Yuki yet Topian Jama, the Bawa Bawinjin, Tikai Yasimune, a Chan Neme Yetsiende Machine, India Chesai, Adani Salo Yekomniha, Nemanangama set up by Siwai Lungandrin at Sasset, Lokai Lani down Popya Tadalu, Dindit Chesai, EDG, Swain Gomniye, Shanti Nega, Jigata Simangin Kuha, Patipakari net Sasamushini down, the Yopai, Huawei Satwe Nidinya Gomniha. Set up by Mitel Gomini Dwe, a low low bini jiao, Sarari Gu Popya Tabarishin.